ကိုရိုနာဗိုင်းရပ်စ်ပိုးဟာအချိန်ကာလတစ်ခုထိဆက်ရှိနေဦးမှာဖြစ်ပြီးတော့မြန်မာနိုင်ငံအနေနဲ့လည်းဒီဗိုင်းရပ်စ်ပိုးကိုဆက်ရင်ဆိုင်ပြီးနေထိုင်မှုပုံစံသစ် new normal နဲ့ဘယ်လိုနေထိုင်သွားကြရနိုင်လဲဆိုတဲ့အကြံပြုချက်တွေဒီလောက်ကုန်ပိုင်းလောက်မှာထွက်လာနိုင်ပါတယ်လို့သမ္မတရုံးပြောခွင့်ရဦးစောထေကဒီနေ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားလိုက်ပါတယ
်31နှစ်အလွန်ကာလကြာရင်တော့ကျွန်တော်တို့မြန်မာနိုင်ငံနဲ့သက်ဆိုင်တဲ့လူနေမှုစနစ်ပေါ့နော်ဒီဟိုကိုဗစ်နဲ့အတူရှင်တွဲနေထိုင်တဲ့လူနေမှုဘဝပေါ့နော်ဒါမျိုးလေးတွေဖြစ်လာနိုင်တဲ့အနေအထားရှိပါတယ်
ကျောင်းတွေပြန်ဖွင့်နိုင်ဖို့စားသောက်ဆိုင်တွေလုပ်ငန်းတွေပြန်လည်ပတ်နိုင်ဖို့အတွက်ဘယ်လိုနေထိုင်လုပ်ကိုင်မှုပုံစံသစ်နဲ့ဆက်သွားကြမယ်ဆိုတာတာဝန်ရှိသူတွေဆွေးနွေးတိုင်ပင်နေပါတယ်လို့လည်းဦးစောထေးကပြောပါတယ်အခုချိန်ထိတော့အခြေခံပညာကျောင်းတွေကိုလာမယ့်ဇူလိုင်လအတွင်းမှာပြန်ဖွင့်ဖို့စီစဉ်နေတယ်လို့တာဝန်ရှိသူတွေဘက်ကပြောပါတယ်မြန်မာနိုင်ငံမှာ COVID-19 ရောဂါပိုးကူးဆက်ခံသူနောက်တစ်ယောက်တွေ့ရှိခဲ့တယ်လို့ဒီနေ့မေလ16ရက်နေ့မနက်ပိုင်းကထုတ်ပြန်လိုက်တာကြောင့်အခုဆိုရင်ရောဂါပိုးရှိသူစုစုပေါင်းဟာ182ယောက်ရှိသွားပြီဖြစ်တယ်လို့ကျမရင်းနဲ့အကစားဝန်ကြီးဌာနကပြောပါတယ်ဒီရောဂါကူးစက်ခံရသူဟာချင်းပြည်နယ်ထန်လန်မြို့ကအသက်32နှစ်အရွယ်အမျိုးသားတစ်ဦးဖြစ်ပြီးတော့သူဟာမလေးရှားနိုင်ငံကပြန်လာသူဖြစ်တယ်လို့လည်းပြောထားပါတယ်ခင်ဗျာ